ချင်းပြည်နယ်မတူဘီမြို့မှာမြို့နယ်ပြည်သူအုပ်ချုပ်ရေးလဲပတ်နေပြီဖြစ်ပါတယ်။နောက်ပြီးတော့မြို့ပြန်လည်တည်ဆောက်ရေးအတွက်လည်းကြိုးပမ်းနေပါပြီလို့မတူဘီမြို့ကိုတင်ထားတဲ့ဒေသခံချင်းကာကွယ်တပ်ဖွဲ့တာဝန်ရှိသူက VOA ကိုပြောပါတယ်။ဒေသခံတွေကအခုချိန်မှာတော့မြို့ကိုပြန်လာပြီးတော့နေထိုင်နိုင်ဖို့ဦးစားပေးဆောင်ရွက်နေပါတယ်။လက်ရှိချိန်မှာတော့ဒေသခံလူဦးရေရဲ့40ရာခိုင်နှုန်းလောက်ပြန်ရောက်ပြီလို့သူကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမမျှတစင်အောင်ပြောပြပေးပါမယ်။
ချင်းပြည်နယ်မတူပီမြို့မှာရှိတဲ့စစ်ကောင်စီစခန်းတွေကိုပြီးခဲ့တဲ့2024ခုနှစ်ဇွန်လကုန်မှာချင်းညီနောင်စစ်စင်ရေးဆိုပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။မြို့ပြန်လည်တည်ဆောက်ရေးကြိုးပမ်းခဲ့ပြီးမယ်စစ်ကောင်စီလေးချောင်းတိုက်ခိုက်မှုတွေနဲ့ထိုးစစ်တွေကြောင့်ဒေသခံတွေနေရာပြန်ရေးအခက်အခဲတွေလည်းရှိခဲ့ပါတယ်။အခုချိန်ထိမတူပီမှာဒေသခံ40ရာခိုင်နှုန်းလောက်သာပြန်ပြီးလာရောက်နေထိုင်ပြီးအများစုကမီဇိုရမ်ဘက်မှာရှိနေတော့မယ်လို့ဒေသခံကာကွယ်တပ်ဖွဲ့တပ်မှုတူက VOA ကိုပြောပါတယ
်။မတပီမြို့နယ်မှာအုတ်ချိုးရေးကိုပြန်ပြီးတော့ဖွဲ့စည်းထားတာကြီးဒီလေပတ်နိုင်အောင်အမျိုးမျိုးလှုပ်ဆောင်ထားတဲ့ဟာတွေရှိတယ်။ပထမဆုံးဦးစားပေးဖို့ကတော့ဒီစီဘေးချောင်းတဲ့ပြည်သူတွေကိုကျွန်တော်တို့အများဆုံးပြန်လေရောက်ရှိနိုင်ဖို့ရန်အတွက်ကျွန်တော်တို့ဒီပထမဆုံးကြိုးပမ်းနေတယ်။လမ်းပန်းဆက်သွယ်ရေးကစားကျွန်တော်တို့ဒီကောင်းမှုအောင်ဒီပြည်သူဒီအလွေတကူသွားလို့ရအောင်ပြီးတော့မော်တော်ဆိုင်ကယ်ဒီအစကျွန်တော်တို့ကုန်သွယ်ရေးကစားဒီတပိုင်းတနင်္ဂနွေပွဲရီဒီလှုပ်လို့ရအောင်ကျွန်တော်တို့အခုစူးစမ်းနေတယ
်ဒေသခံတွေပြန်လည်ရောက်ရှိရေးကုန်သွယ်ရေးနဲ့နေထိုင်စားသောက်နိုင်ဖို့ဦးစားပေးဆောင်ရွက်နေပြီးတရားဥပဒေပိုင်းမှာတော့လဲပတ်နိုင်ဖို့အချိန်ပေးရအောင်မေးလို့သူကပြောပါတယ်ဥပဒေပိုင်းဆိုင်ရာကျွမ်းကျင်သူတွေပညာရှင်တွေနဲ့တာဝန်ထမ်းဆောင်ဘူးသူတွေပြန်ပြီးတော့ရောက်မလာသေးချိန်မှာဒလိထုံးစံနဲ့အညီတရားရေးပိုင်းကိုအခုချိန်မှာဖြည့်ရှင်းဆောင်ရွက်ပေးနေတယ်လို့ပြောပါတယ
်ပြည်နယ်ရဲ့ပြဿနာတွေကိုကျွန်တော်တို့ထုံးတမ်းဒလိနဲ့အညီတရားစီရင်ရေးဆိုတာထက်လှုပ်တင်လှုပ်ထိုက်တဲ့ဟာတွေဥပဒေနဲ့ကျွန်တော်တို့ထုံးတမ်းနေရမတူထုံးစံနဲ့အညီတဲ့တိတဲ့လူတွေကိုအဓိကဦးစီးဆောင်ခိုင်းပြီးမှဒီလှုပ်နေရတာပေါ့ဆိုဒီဟာထက်ကြီးတဲ့ကိစ္စတွေကတော့ကျွန်တော်တို့ဒီတကက်ဥပဒေပညာရှင်တွေတကက်ဒီအရင်ကလို့ခွေဖူးတဲ့ CDM တွေရောမြောက်လာနိုင်တဲ့အတွက်ကြောင့်ဒီအဆင့်ထိတော့ကျွန်တော်တို့ကောင်းကောင်းဖွေးစည်းနိုင်တယ်လို့မရှိသေးပါဘူ
း။မတူပီမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့နဲ့ CDF မတူပီတပ်မဟာတပ်ဟာကြားကာလချင်းမျိုးသားအတိုင်းမင်္ဂန်ကောင်စီ ICNCC နဲ့ချင်းညီနောင် CB တို့ရဲ့နိုင်ငံရေးစီးလန်းစင်တိုင်းအုပ်ချုပ်ရေးကာကွယ်ရေးနဲ့ပြည်သူဝန်ဆောင်မှုရန်တရားတွေမှာလက်ပတ်နိုင်အောင်ကြိုးပမ်းနေတယ်လို့ပြောပါတယ
်။အခုလက်ရှိမတူပီမှာကအုတ်ချိုးရေးကနှစ်ဖွဲ့နဲ့ဖြစ်နေတယ်။ချင်းလင်းကောင်စီလက်အောက်ကနေပြီးတော့လေပတ်တဲ့ဒီအုတ်ချိုးရေးရှိတယ်လို့ ICNCC ဆိုတဲ့အဖွဲ့ကနေဒီလေပတ်တဲ့ဟာရှိတယ်။ကျွန်တော်တို့ကဒီနှစ်ဖွဲ့ထဲမှာကအဓိကတော့ဒီဟာဒီအလုံးအစဉ်ပြေလျှော့မွေ့အောင်ဖွဲ့ရန်အတွက်တော့ကျွန်တော်တို့ဒီအဖွဲ့စည်းနှစ်ခုကိုတဖွဲ့နဲ့ကျွန်တော်တို့အုတ်ချိုးရေးလေပတ်နိုင်အောင်တော့ကျွန်တော်တို့စူးစမ်းနေဆဲဖြစ်ပါတယ်။နှစ်ဖွဲ့မဟုတ်ဘဲနဲ့တဖွဲ့ထဲနဲ့ရက်တည်နိုင်ပြီးမှဒါပူပေါင်းနိုင်ပြီဆိုရင်တော့ဒီထက်ကောင်းတဲ့ဒီစုပွင့်မှုဒီတရားရေးပိုင်းဆိုင်ရာမှာတော်လကောင်းဖြူဖြူရေးပိုင်းတော်မှာပိုင်းမှာတော်လကောင်းကျွန်တော်တို့အများကြီးဒီထက်မကအကောင့်ထည့်ဆောင်ရနိုင်ဖို့တော့ရှိလိမ့်မယ်ဟုတ်ကဲ့
မြို့ပြန်လည်တည်ဆောက်နေတဲ့အချိန်ဖြစ်တာကြောင့်တည်ယူလာတဲ့ဒေသခံတချို့ရှိသလိုပဲတချို့ကဒေသရင်းအခြေအနေကိုလာရောက်ပြီးတော့စနေနာရမျိုးခဏပဲပြန်လာပြီးတော့အခြေအနေကြည့်ကြပါတယ်ချင်းပြည်နယ်မတူပီမြို့မှာရှိတဲ့စစ်ကောင်စီစခန်းတွေကိုပြီးခဲ့တဲ့2024ခုနှစ်ဇွန်လကုန်မှာတိုက်ခိုက်သိမ်းပိုက်ပြီးတော့စစ်ကောင်စီကင်းစင်နေမြေဖြစ်ချင်းတိုင်းသားလက်နက်ကိုင်အဖွဲ့တွေကကြီးညာခဲ့ပါတယ်။မတူပီကိုသိမ်းနိုင်နိုင်တဲ့အတွက်ချင်းပြည်နယ်တောင်ပိုင်းနဲ့အိန္ဒိယနိုင်ငံချိတ်ဆက်လန်းရခိုင်ပြည်နယ်နဲ့ချိတ်ဆက်လန်းတွေကိုဆက်သိမ်းမှုနဲ့မကွေးတိုင်းရောနယ်ဘက်ကိုလည်းစစ်မျက်နှာတိုးချဲ့ဖို့အခွင့်အရေးရလာတာဖြစ်တဲ့အကြောင်းဒေသခံချင်းတိုင်းသားအဖွဲ့အစည်းတွေကပြောဆိုကြပါတယ်ရှင်။